ရန်ကုန်ပြည်ပြည်ဆိုင်ရာမင်္ဂလာရုံလေဆိပ်ကြီးကိုပုဂ္ဂလိကနဲ့အစိုးရအကျိုးတူပူးပေါင်းဆောင်ရွက်ဖို့အတွက်နိုင်ငံခြားကယင်းနှိမ့်နှံသူတွေနဲ့ပြည်တွင်းကအကျိုးတူဆောင်ရွက်လူသူတွေကိုဒီကနေ့ပဲဖိတ်ခေါ်ပြီးတော့ရှင်းလင်းပွဲတရားကျင်းပခဲ့ပါတယ်။အခုလိုဖိတ်ခေါ်ခဲ့ရမှာရန်ကုန်ပြည်ပြည်ဆိုင်ရာမင်္ဂလာရုံလေဆိပ်ကြီးကိုနိုင်ငံတကာအစ်စ်မီအောင်ဆောင်ရွက်မဲ့လေဆိပ်တိုးချဲ့မှုလုပ်ငန်း၊လေဆိပ်ဝန်ဆောင်မှုလုပ်ငန်း၊စီမံခန့်ခွဲရေးနဲ့ပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေဆိုပြီးတော့ကဏ္ဍတွေအလိုက်ဆောင်ရွက်သွားမှာဖြစ်တယ်လို့လေကြောင်းဦးစီးညွှန်ကြားရေးမှုဦးစီးဌာနကပြောဆိုလာပါတယ်။ဒီသတင်းအပြည့်စုံကိုတော့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကဆက်သွယ်စုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လက်ရှိလေကြောင်းဦးစီးဌာနကတာဝန်ယူဆောင်ရွက်နေတဲ့ရန်ကုန်ပြည်ပဆိုင်ရာမင်္ဂလာတော်လေဆိပ်ကြီးကိုပုဂ္ဂလိကဘိုင်းကတာဝန်ယူဆောင်ရွက်ခြင်းနဲ့ပြည်တွင်းကလုပ်ငန်းရှင်တွေနဲ့ပြည်ပကလေဆိပ်လုပ်ငန်းဆောင်ရွက်နေကြသူတွေပူးပေါင်းထားတဲ့အစုအဖွဲ့တွေကလုပ်ငန်းတွေလုပ်ကန့်ခြင်းနဲ့ဆိုရင်လွှတ်ပြောင်းပေးမှဖြစ်တယ်လို့လေကြောင်းဦးစီးညွှန်ကြားမှုဌာနတူးညွှန်ကြားမှုဦးဝင်းစွေထွန်းကပြောပါတယ်
။ပြည်တွင်းကလိုကယ်အင်ဗက်စတာတဖွဲ့ဖွဲ့ပါမယ်ပါမယ်ဒါအင်ဗက်စတာအနေနဲ့ဖြစ်ပြမယ်ဒီကကုမ္ပဏီတခုနဲ့သူတို့ JV ပုံစံဒါမှမဟုတ်ကော်ဆိုတီယာပေါ့နော်ဟိုကော်ဆိုချာအနေနဲ့ပေါင်းလာပြီးတော့ဟိုရင်းဖြစ်တဲ့အမျိုးပေါ့အဲ့တော့ဒီမှာဟို foreign ကဟိုဟာဖြစ်တဲ့လေစိတ်လုံနေတဲ့လူလည်းဖြစ်ချင်းဖြစ်မယ်တီဆောင်ရေးဟိုဟာမျိုးလည်းဖြစ်ချင်းဖြစ်မယ်သူတို့အသင်းအဖွဲ့နဲ့ကုမ္ပဏီစုဖွဲ့ကြီးဖွဲ့လာပြီးတော့ဒီကတဖွဲ့နဲ့ပေါင်းပြီးလို့ရှိရင်ကျွန်တော်တို့ကလေစည်ကြီးတစ်ခုလုံးရဲ့ကိစ္စကိုလွှတ်ပေးပါ
ပြည်တွင်းယင်းဤမြို့နယ်သူတွေနဲ့ပြည်ပကဆောင်ရွက်လိုတဲ့လုပ်ငန်းရှင်အစုအဖွဲ့တွေအကျိုးတူပူးပေါင်းဆောင်ရွက်ကြဖို့လေကြောင်းညွှန်ကြားမှုဦးစီးဌာနကဖိတ်ခေါ်လိုက်တာဖြစ်ပါတယ်အပြည်ပြည်ဆိုင်ရာလေစည်ကြီးကိုဆောင်ရွက်ဖို့အတွက်လုပ်ငန်းရှင်တွေဘလောက်ပါလာအစိုးရဘက်ကတော့စုဖွဲ့ထားတဲ့လုပ်ငန်းစုကြီးတစ်ခုနဲ့သာဆောင်ရွက်မယ်လို့ဦးဝင်းစွေထွန်းကပြောပါတယ်လက်ရှိပုဂ္ဂလိကကအစိုးရအကျိုးတူပူးပေါင်းဆောင်ရွက်ဖို့အစိုးရလေစည်ဝင်ဆောင်မှုနဲ့ပတ်သက်ပြီးထင်သာမြင်သာရှိအောင်အခုလိုဖိတ်ခေါ်လိုက်တာဖြစ်တယ်လို့ဦးဝင်းစွေထွန်းကရှင်းပြပါတယ်
အဲ့တော့ဒီကတော့ဟိုဘက်လေကျွန်တော်တို့ဟိုရန်ကုန်လေဆိပ်ကိုဟိုအခုဒီဟာတစ်ခုလုံးအတွက်ကိုခေါ်တော့private sector participation ကိုဖိတ်ခေါ်တယ်ဖိတ်ခေါ်ပြီးတော့အဲ့ဒီအတွက်ကိုခေါ်တော့ပြောတဲ့လူလာချက်တွေနဲ့ကျွန်တော်တို့ဘက်ကဟိုဟာဟို pre qualification အတွက်ကို invite လုပ်တယ်ပေါ့အဲ့ဒါဒီနေ့သတင်းစာမှာလည်းကျွန်တော်တို့ invitation ဟိုဟာပါလာပြီးပြီပါလာပြီးတော့နောက်ဆုံးရက်အနေနဲ့လည်းဆိုရင်တော့ဒါဒီဇင်ဘာ5ရက်နေ့ကိုနောက်ဆုံးတားပြီးတော့ဒီ pre qualification အတွက်ကိုသူကဟို application form ပြန်တင်ရမှာပေါ့အဲ့ဒီကတင်ပြီးရင်ကျွန်တော်တို့ကဒါအောင်တဲ့အဖွဲ့ပေါ့ဒီကြိုတဲ့ကိုကျွန်တော်တို့ကဒီ assessment လုပ်မယ်အဲ့ဒီကအောင်တဲ့အဖွဲ့ကိုကျွန်တော်တို့ကတင်တာကိုတင်ခိုင်းမယ
်ရန်ကုန်ပြည်ပဆိုင်ရာမင်္ဂလာတော်လေဆိပ်ကြီးကို public အခန်းကဏ္ဍနဲ့အကျိုးတူပူးပေါင်းဆောင်ရွက်တဲ့အခါလေဆိပ်တိုးချက်တည်ဆောက်ခြင်းလုပ်ငန်းတွေလေဆိပ်ဝန်ဆောင်မှုလုပ်ငန်းတွေစီမံခန့်ခွဲရေးနဲ့ပြည်ပထိန်သိမ်းရေးဘိုင်းတွေကိုပါလုပ်ငန်းလုပ်ကံငွေရတဲ့လုပ်ငန်းစုကြီးကဆောင်ရွက်ရမယ်လို့ဦးဝင်းစွေထွန်းကပြောခဲ့ပါသေးတယ်။အခုလိုဆောင်ရွက်တဲ့အတွက်လုပ်ငန်းလုပ်ကံငွေရတဲ့လုပ်ငန်းစုကြီးကအချို့အမြတ်ဘာတွေရရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဦးဝင်းစွေထွန်းကအခုလိုရှင်းပြခဲ့ပါသေးတယ်
။ဒါလို့ဒါဟိုလေရင်ဟိုတော့စစ်သက်ခါပေါ့ရနာကအဲ့ဒါပြီးရင်ခေါ်တော့အခြားသောလေဆိပ်ရဲ့လုပ်ငန်းတွေဥပမာ passenger service charges ပေါ့အထွက်ခီးတဲ့ပေါ်မှာအခုလိုမျိုးပေါ့ဟိုတဲကိုအထွက်ခီးတဲ့နိုင်ငံသားအထွက်ခီးတဲ့တယောက်ကိုဒါဟို10ဒေါ်လာကောက်တယ်ဆိုတာအဲ့ဒီလိုမျိုးကောက်တဲ့အားတွေပဲသူတို့ပြန်ရမှာပေါ့။နောက်အလားတူပဲကာယနာနေရာတို့အယောင်းဆိုင်တို့အဲ့ဒီအမျိုးတွေလည်းသူတို့တရားဝင်ဝင်နေနဲ့ပြန်ရမှာပေါ့
။ရန်ကုန်ပြည်ပဆိုင်ရာမင်္ဂလာတော်လေဆိပ်ကြီးကို public အခန်းကဏ္ဍနဲ့အကျိုးတူဆောင်ရွက်မှာဖြစ်ပေမဲ့အစိုးရလေကြောင်းဦးစီးဌာနကလည်းစီမင်းစီကံစံချိန်စံညွှန်းတွေကိုဆက်လက်ထိန်းညှိပေးဖို့အတွက်ရှိနေဦးမှာဖြစ်တယ်လို့သူကပြောပါသေးတယ်
။ရှိနေဦးမှာပါ။ဒါကျွန်တော်တို့ Department of Civil Aviation ပေါ့။ဒါလေကြောင်းဦးစီးအနေနဲ့လည်းဒါခေါ်တာ safety လို့ဘာလို့ဟိုအရေးကြတဲ့ခါကျတော့ကျွန်တော်တို့ကဒါစီမင်းစီကအဲဆိုင်ဆိုင်တော့ဗာညာထိန်းသိမ်းပြရမယ်ဟိုအနေနဲ့တော့ဖြစ်မှာ
မင်္ဂလာတော်ပြည်ပြည်ဆိုင်ရာလေဆိပ်ရဲ့လက်ရှိတစ်နှစ်လုံးစာပြည်တွင်းပြည်ပကီးတဲ့ဧည့်သည်လက်ခံနိုင်စွမ်းဟာတင်တက်သမ9တန်းသာရှိနေတာကြောင့်နောက်ပိုင်းဆက်လက်ဆောင်ရွက်ရမယ့် public လုပ်ငန်းရှင်တွေဘက်က2016ခုနှစ်အထိကီးတဲ့လက်ခံနိုင်စွမ်း9တန်းသာ5တန်းရှိအောင်ဆောင်ရွက်ရမယ်လို့လေကြောင်းဦးစီးဘက်ကသူတွေကလုပ်ငန်းရှင်တွေကိုတောင်းဆိုထားပါတယ်အပြည်ပြည်ဆိုင်ရာမင်္ဂလာတော်လေဆိပ်ဟာအကျယ်ဝန်းအဖြစ်2022ဧကတာရှိပြီးကီးတဲ့လက်ခံမှုနောက်ဆုံး 9.5 တန်းသာကျန်ရှိတော့တာကြောင့်အကျယ်ဝန်းအဖြစ် 9660 ဧကရှိလာမဲ့ဘကိုးပြည်ပြည်ဆိုင်ရာဟန်တာရီလေဆိပ်ကိုစီမံကိန်းတစ်ခုအနေနဲ့ဆောင်ရွက်နေတာဖြစ်တယ်လို့လည်းဦးဝင်းစစ်ထွန်းကပြောခဲ့ပါသေးတယ်ခင်ဗျာ